လုံချုံရေးကောင်စီမှာပြင်သစ်နိုင်ငံအနေနဲ့အော်တိုဘာလအတွက်လှည့်ကြဥက္ကဋ္ဌအသစ်ဖြစ်ဆောင်ရွက်တဲ့အချိန်မှာဒုတိယပတ်မတိုင်ခင်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုလုံချုံရေးကောင်စီကိုဖိတ်ခေါ်ပြီးတော့မြန်မာအရေးအလွတ်သဘောဆွေးနွေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီးကမနေ့ကပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင် အော်တိုဘာလအတွက်လှည့်ကြဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှာအရေးပေးကင်တွယ်ဖြေရှင်းမဲ့အစီအစဉ်တွေတဲ့မြမအရေးလုံခြုံရေးကောင်စီကဘုံသဘောတူညီတဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးအထိဆောင်ရွက်ဖို့ရှိနေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှတင်းလာနေကပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြင်သစ်တပ်မတ the first half of October, this meeting will focus not only on discussing the situation on the ground, in order to develop a common understanding.
ဘာဒုတိယပတ်တွင်လူမျိုးရေးကောင်စီမှမြန်မာရေးလူသဘောဆွေးနွေးကိုရှိပါတယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသာမကပြည်ပကဖိရတဲ့အခြေခံကြောင်းရင်းနဲ့ပတ်သက်ပြီးတော့အားလုံးလက်ခံနိုင်မဲ့နားလည်မှုသဘောတူညီမှုတွေရနိုင်မှုဆွေးနွေးကြမှာဖြစ်တယ်လို့ပဲမစ္စတာအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအသေးစိတ်လေ့လာသုံးသပ်ပြီးတော့လူမျိုးရေးကောင်စီအနေနဲ့ဘယ်လိုအကောင့်တွေဖော်နိုင်မလဲဆိုတာကိုဆွေးနွေးကြမှာပါအဲ့ဒါကြောင့်မြန်မာဟာလုံခြုံရေးကောင်စီကဦးစားပေးဆွေးနွေးမဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နောက်ပြီးတော့တခြားကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အတူလုံခြုံရေးကောင်စီရဲ့ဆိုးရိမ်မကင်းဖြစ်နေမှုတွေကိုဖော်ထုတ်ပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တဲ့သဘောထားနဲ့ညှိနှိုင်းဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။ဒီလိုနီးလန်းနဲ့လှုပ်ဆောင်မှုအရေးကြီးပြီးတော့လိုအပ်တယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေမြန်မာလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြန်လည်နှိမ်နင်းရာမှာရိုဟင်ဂျာဒုက္ခသည်ပေါင်းတန်တဝက်နီးပါးဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးရတဲ့အခြေအနေထိဖြစ်ပေါ်ခဲ့ရတဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလူမျိုးတုံးတပ်ဖြတ်မှုအစဉ်လို့သတ်မှတ်ခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကလည်းပြင်းပြင်းထန်ထန်ညှင်းဆူပယ်ချထားတာပါ။တေကြတာကတော့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ပေါ်နေပြီးဒါကိုကုလသမဂ္ဂရောလုံခြုံရေးကောင်စီကပါဟန်တားနိုင်ခြင်းမရှိခဲ့ဘူးလို့ပြင်သစ်တပ်အမတ်ကြီးကအခုလိုဝန်ခံပြောကြားခဲ့ပါတယ
် But we failed with respect to the past with respect to preventive diplomacy
တဏ္ဍာရေးရကြိုတင်ကာကွယ်ရာမှာလုံခြုံရေးကောင်စီနေနဲ့မအောင်မြင်ခဲ့ပါဘူးအစောပိုင်းကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လည်းဒီကိစ္စဘာကြောင့်ပြက်ကွက်ရတယ်ဆိုတာကကုလသမဂ္ဂတွင်းမှုချုပ်နဲ့အတူတခြားနိုင်ငံတွေပါအသေးချာဆွေးနွေးဖို့လိုပါတယ်။ဒီလိုဖြစ်ဆိုးမျိုးစိုက်မယ်ဆိုတဲ့သတိပေးမှုတွေအခြေအနေတွေပြသခဲ့ပေမဲ့လည်းအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ခြေကွေးဝန်းနေစရာဖြစ်ဆိုးကြီးနဲ့ရင်ဆိုင်နေရပါတယ
်။ဒါကြောင့်လည်းလုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့ပထမခြေလှမ်းအဖြစ်အလွတ်သဘောဆွေးနွေးတဲ့အဆင့်ပြီးတဲ့နောက်မှာဒုတိယခြေလှမ်းဖြစ်တဲ့တညီတညွတ်ထဲဆုံးဖြတ်ချက်ချမှတ်ဆောင်ရွက်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြင်သစ်တပ်အမတ်ကြီး Francis Dilcha ကပြောပါတယ်
။ When we say we would like to have an informal meeting of the Security Council with the key players in order to have a common assessment and then common outlines in terms of action. That's precisely because
ညီငယ်ကောင်စီမှာရခိုင်ရေးကိုအဓိကကျတဲ့နိုင်ငံတွေနဲ့အလို့သဘောဆွေးနွေးလို့တဲ့အချက်ကအကဲဖြတ်တဲ့နေရာမှာအလုံးလက်ခံနိုင်တဲ့အမြင်တွေရရှိဖို့ပြဿနာကိုလက်တွေ့ဖြေရှင်းတဲ့နေရာမှာအလုံးသဘောတူနိုင်မဲ့ရာထားချက်တွေချပြနိုင်မှုဖြစ်ပါတယ်။ဒီပြိပကကြီးအဆုံးသတ်နိုင်ရေးအတွက်အကောင်းဆုံးနည်းလည်းဖြစ်ပါတယ်။ဒါကပထမခြေလှမ်းမှာဒုတိယခြေလှမ်းကတော့ကျွန်တော်တို့အမြင်ရဆိုရင်ပြက်ပြက်သားသားပြင်းပြင်းထန်ထန်နဲ့တညစ်တညွတ်တဲ့လုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ဖို့ဖြစ်ပါတယ်။လုံးဝလက်မခံနိုင်တဲ့ခြေကွဲပွဲရာဖြစ်ရတဲ့ပတ်သက်ပြီးတော့တကယ်လို့လုံခြုံရေးကောင်စီကထိထိရောက်ရောက်လုပ်မယ်လို့စိတ်ပိုင်းဖြစ်မယ်ဆိုရင်ဒီလိုင်းညောင်းတိုင်ဆောင်ရွက်ရမှာဖြစ်ပါတယ်။
လုံခြုံရေးကောင်စီမှာဒီတစ်ချိန်မြန်မာအရေးအလွတ်သဘောဆွေးနွေးဖို့ပြင်သစ်နဲ့အတူဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပါရဲ့ရှင်